အခုတော့ဦးအောင်ခင်ရဲ့ညီမရေးသွင်းတဲ့ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုသဘေးမှောက်တဲ့လှုပ်ရှားမှုဟာစိတ်ဓာတ်ခံမှာဖို့လိုအပ်တဲ့ရေရှည်တိုက်ပွဲဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ဥတုမူကြီးမင်းအောင်ဆိုင်ဦးဆောင်ပြီးစစ်အာဏာသိမ်းတာကိုပြည်တွင်းပြည်ပမှာတောင်းတပြကြကန့်ကွက်ဆန္ဒပြကြပါတယ်။အနည်း30ကျော်ကဖြစ်ပေါ်တဲ့ရှစ်လေးစုံအရေးတော်ပုံနဲ့အတော်တူပါတယ်။ထူးခြားတာကတော့ရှစ်ဆိုးရတည်ဆောင်ခဲ့တဲ့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေကိုပါသဘိမ့်မှောက်ဖို့တောင်းဆိုကြတာပါပဲ။ CDM အာဏာပြည်ဆိုင်ရေးလှုပ်ရှားမှုမှာစစ်စီးပွားရေးသဘိမ့်မှောက်မှုပါဝင်လာပါတယ်။မြန်မာပြည်အနေနဲ့ဥပိုင်ထုတ်ပစ္စည်းကို City Mart နဲ့ Ocean Supermarket ကနေပေးစားလိုက်ကြောင်းကြားသိရပါတယ်။ဒါပေမဲ့စစ်တပ်ရဲ့စီးပွားရေးလုပ်ငန်း134ခုဟာပြည်သူ့ဘဝနဲ့ရောထွေးလာတာကြာပြီမို့သူတို့နဲ့အဆက်ပြတ်နိုင်မှုကိစ္စမှာပြဿနာရှိလာနိုင်ပါတယ်။စစ်တပ်ရဲ့စီးပွားရေး Empire မှာဗဟန်ဇာတ၊ဘီယာ၊စစ်ကရက်အထည်ချုပ်၊ဘန်လုံငါ၊ဟိုတယ်အင်ချမ်းရေးတည်ယူပို့ဆောင်ရေးကုန်ထုတ်လုပ်ရေးစတဲ့နယ်ပယ်မျိုးစုံပါဝင်ပါတယ်။စစ်တပ်ရဲ့ဥပိုင် limited နဲ့စီးပွားရေး corporation ရဲ့အကြီးအကဲဟာတတ်ချုပ်မင်းအောင်နိုင်ပါ။နိုင်ငံပိုင်ကိုပုဂ္ဂလိကပိုင်လုပ်ပြီးရှမ်းဖို့ခရူမီလက်ထက်ထိုးအပ်တဲ့နေရာမှာဥပိုင် limited ဟာကျွမ်းကျင်ပါတယ်။ဒါကြောင့်သူတို့ရဲ့ကုန်ပစ္စည်းကိုသဘိမ့်မှောက်တာဟာရေရှည်တိုက်ပွဲဖြစ်ပါလေ
။မြန်မာပြည်မျိုးနွယ်မှုနဲ့ကုမ္ပဏီများဦးစီးဌာန DIC ကိုစီးပွားရေးဥပိုင်လီမိတက်က2020ဇန်နဝါရီလမှတင်သွင်းတဲ့အစီရင်ခံစာအရအစုရှယ်ယာချင်းစစ်မှုထမ်းနဲ့စစ်မှုထမ်းဟောင်း 38,000 ကျော်ရှိကြောင်းသိရပါတယ်။တိုင်းစစ်ဌာနချုပ်တပ်ရင်းတပ်မစစ်မှုထမ်းဟောင်းအတင်းစတဲ့အတင်းအဖွဲ့ 1,800 ကျော်ကလည်းအစုရှယ်ယာပိုင်ဆိုင်ကြပါတယ်။ဥပိုင်လီမိတက်ရဲ့အစုရှယ်ယာ3ပုံတပုံဟာအဖွဲ့အစည်းပိုင်ဖြစ်တယ်လို့ဆိုပါတယ်။အစုရှယ်ယာချင်းထိပ်တန်းတပ်မှုကြီးရဲ့အမည်ကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။2017မှာဘူဂျုံမူကြီးမင်းအောင်နိုင်ကအစုရှယ်ယာ5တန်းပိုင်ဆိုင်လာမှုတက်တန်းခွဲရရှိသွားပါတယ်။အနောက်ပိုင်းတိုင်းစစ်တပ်နာကျုပ်ရဲ့တန်ရင်းတပ်ဖွဲ့95ခုဟာအစုရှယ်ယာ43ရာခိုင်နှုန်းပိုင်ဆိုင်ပြီးအမြန့်ငွေတက်တန်း1250ရရှိကြောင်းသိရပါတယ
်။ဒါပေမဲ့စစ်သားနဲ့စစ်ဘူစီးရဲချမ်းသာကြွားချတာကိုစစ်သားကျင်းတော့စစ်ဘူတိုက်ဆောင်ဆိုတဲ့စကားကတက်တည်ပြနေပါတယ်။မူဆက်ခုတွေဝေပြီးစစ်အာဏာသိမ်းပွဲကိုဂုံပြုတဲ့တက်ချုပ်ကြီးရဲ့တာအောင်ပြည်စုံကိုလူသိရပါတယ်။ရေခါဆေးဝါးလုံငန်း၊ရုပ်ရှင်လုံငန်း၊ Michael Telecom, Stellar 7, Yangon Gallery, Yangon စားတောက်ဆိုင်၊အင်းအကန္နာကကန်တာယာဆေးရုံ၊မန္တလေးက Pullman Hotel, Sky One ဆလိုရင်းနဲ့ရန်ကင်းမြို့နယ်ကမိုးကောင်းကြံနာဆေးရုံကိုအောင်ပြည်စုံကပိုက်ပါတယ်။စနီးပြည်သူမျိုးရနာထိုက်ကတော့ရင်းချမ်းပြည်သူကုမ္ပဏီပိုင်ရှင်ဖြစ်ပါလေ။တချို့ရဲ့သမီးခင်တီတက်မွန်ဟာ7ချန်ရုပ်ရှင်နဲ့ Everfit Gym တွေကိုပိုင်ဆိုင်ပါလေ
။စီးပွားရေးဥပိုင်လီမိတက်ဆိုတဲ့စစ်တပ်ပိုင်ကုမ္ပဏီတည်ထောင်တဲ့1990ကနေ2017အထိ21နှစ်အတွင်းအစုရှယ်ယာရှင်တွေကိုကျပ်ငွေတန်ပေါင်း 38,000 ကျော်ပေးအပ်နိုင်ခဲ့တယ်လို့ဆိုပါတယ်။အဲဒီထဲမှာတန်ရင်တက်ဖွဲ့တွေကိုကျပ်ငွေတန်ပေါင်း95,000လွှဲပြောင်းပေးအပ်နိုင်ခဲ့တယ်လို့သိရပါတယ်။ဒီလိုတွေးရှိချက်တွေကိုနိုင်ငံတကာလူငင်းချမ်းသာကွင်အဖွဲ့ကဥပိုင်လီမိတက်ကိုစာရေးမင်းညွန့်တဲ့အခါမှာစာလက်ခံရရှိကြောင်းပြန်ကြားပေမဲ့တွေးရှိချက်ကိုမငင်းဆိုပါဘူး။စစ်တပ်စီးပွားရေးလုပ်ငန်းကရတဲ့အကျိုးမြတ်ကိုစစ်သားတွေခံစားရတာအလွန်နဲ့ပါပြီးဗိုလ်ချုပ်ဗိုလ်မှူးတွေကအများဆုံးအကျိုးရရှိနေပါတယ်။စစ်သားကတော့အစိုးရပေးတဲ့လုပ်သက်ပင်စင်ကိုသာမှီခိုနေရပါတယ်။အမှန်တော့မှာရာဒူးကြီးလေးလေးချမ်းသာလေးလေးဖြစ်ပါလေ
1994မှာတည်ဆောင်တဲ့ကမ္ဘောဇာကုမ္ပဏီဟာစီးပွားရေးလုပ်ငန်းမျိုးစုံလုပ်ခိုင်းနေတဲ့လုပ်ငန်းကြီးတစ်ခုဖြစ်ပါလေကမ္ဘောဇာနဲ့ဥပိုင် limited ဟာကျောက်စိမ်းနဲ့ပညာလုပ်ငန်းကိုဖက်ဆက်လုပ်ခိုင်းနေတုန်းဖြစ်ပါလေဒါကြောင့်မြန်မာ ruby enterprise ပညာလုပ်ငန်းမြန်မာ imperial jet ကျောက်စိမ်းကုမ္ပဏီနဲ့ concrete ကျောက်မြေလုပ်ငန်းကိုအမေရိကန်အစိုးရကတန်ခါအရေးယူလိုက်တာဖြစ်ပါလေ။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကမြန်မာတပ်ရဲ့အကျိုးစီးပွားဆိုတဲ့စာရန်းကို2019ကထုတ်ဝေပါတယ်။စစ်တပ်ရဲ့စီးပွားရေးအရေးအမြစ်ကိုဖျက်ပြနိုင်မှသာအကွင့်ဒူးကစစ်ဘိုလ်လူဒန်းစားကိုပြုပြင်ပြောင်းလဲနိုင်လိမ့်မယ်လို့စာရန်းမှာတင်ပြထားပါတယ်။ ချစ်တတ်ပိုင်ကုမ္ပဏီအားလုံးနဲ့လက်အောက်ခံလုပ်ငန်းကိုပြန်မှတ်ထားပြီးစီးပွားရေးအရာအရေးယူသင့်တယ်လို့ကုလသမဂ္ဂကအကြံပြုထားပါတယ်။ဒါပေမဲ့ပြည်သူလူထုရဲ့လူမှုစီးပွားရေးကိုမထိခိုက်အောင်အသေးစားစဉ်းစားကြည့်ရင်ပြီးမှတန်ခတ်အရေးယူရမယ်လို့ဆိုပါတယ်။အမေရိကန်အစိုးရကလည်းစစ်ကောင်းဆောင်ပိုင်းကဗိုလ်ဘူးပို့ချုပ်10ဦးကိုအရေးယူထားပါတယ်။စစ်ဘိုလ်တထေးရဲ့အကျိုးစီးပွားကိုပြည်ပကတန်ခတ်အရေးယူပြီးပြည်တွင်းကသဘိတ်ပေါက်နေပါတယ်ခင်ဗျာ။